American ပြည်အောင်စုရဲ့ Fulbright ပြည်ညာတော်တင်အစည်းအဝေးဟာနှစ်နိုင်ငံကြားလူမှုချင်းဆက်ဆံရေးကိုအားပေးတဲ့အစည်းအဝေးတစ်ခုဖြစ်တာကြောင့်နှစ်နိုင်ငံဆက်ဆံရေးကိုအထောက်အကူဖြစ်စေတယ်လို့မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Marcia ကပြောပါရယ်။ Catherine ညာကရန်ကုန်မြို့ American သံမတ်ကြီးနေအိမ်မှာကျင်းပတဲ့ Fulbright အစည်းအဝေးမြန်မာနိုင်ငံမှာအကောင့်ထည့်ဖော်လာတာနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတစ်ခုမှတိုင်ခင်မှာပဲသံမတ်ကြီးနဲ့တရားတွေ့ဆုံမေးမြန်းခန်းအတွင်းမှာ Mr. Scott Marcia ကအဲ့လိုပြောသွားတာပါ။ကိုကျော်အသင်းကတွေ့ဆုံမေးမြန်းထားပါရယ်ရှင်။
တွဲဆုံမြောင်ဝင်ပြူတာကျေးဇူးတင်ပါတယ်တမ္မကြီးခင်ဗျာ Fulbright ပညာသင်အစီအစဉ်ကိုလုပ်လာတာအခုဆိုရင်နှစ်အတော်ကြာပါပြီဒီအစီအစဉ်ကနေဘယ်လိုမျိုးအကောင်းဆုံးအကျိုးကျေးဇူးတွေများရပြီးပါပြီလဲခင်ဗျာ
Well the great thing about Fulbright is that we're now celebrating our 70th anniversary of Fulbright which happens also to be
အခုဆိုရင် Fulbright အစီအစဉ်ကိုမြန်မာပြည်မှာလုပ်လာတာနှစ်80ပြည့်သွားပါပြီဒါအပြင်ဒီနေ့မှာ American မြန်မာဆက်ဆံရေး290ပြည့်တဲ့အချိန်လည်းဖြစ်ပါတယ်။ Fulbright season ကတကယ်ကောင်းမွန်တဲ့ရလဒ်နှစ်ခုကိုပေးပါတယ်။တစ်ခုကမြန်မာနဲ့ American ကျောင်းသားတွေနဲ့ပညာရှင်တွေနှစ်နိုင်ငံဖလှယ်ပြီးတော့အပြန်အလှန်တင်ယူလုပ်ကိုင်နိုင်မယ့်အခွင့်အလမ်းကိုပေးပါတယ်။သူတို့ရဲ့စွမ်းရည်တွေအသီးသူတတွေကိုဖြည့်ဆည်းခွင့်ရပါတယ်။ဒါကတိတ်ကိုအရေးကြီးပါတယ်။ဒုတိယတစ်ခုကတော့လူမှုအချင်းချင်းဆက်ဆံရေးအပေါ်မှာအခြေခံတဲ့နှစ်နိုင်ငံဆက်ဆံရေးကိုတိစောက်ပေးပါတယ်။ဒီ season ဟာလူမှုပေါ်ဆက်ဆံရေးကိုအခြေပြုတဲ့တကယ်စံနမူနာအစီအစဉ်တစ်ခုသာမကတကယ်နီလန်ကောင်တစ်ခုနဲ့စွမ်းရည်ကိုတိစောက်တဲ့အစီအစဉ်ဖြစ်ပါတယ
်။စီစဉ်ကိုလှုပ်လာတာနှစ်အတော်ကြာလာပြီဖြစ်တာနဲ့အမျှဒီစီစဉ်မှာပါဝင်ခဲ့သူတွေလက်ရှိပါဝင်နေသူတွေမကြခင်မှာပါဝင်ကြတော့မယ့်သူတွေရှိပါတယ်။ဆိုတော့အနာဂတ်မှာမြန်မာကျောင်းသားတွေအတွက်ဒီစီစဉ်ကိုပိုပြီးတိုးချဲ့ဖို့များရှိပါသလားခင်ဗျာ
။ Yeah well we're going to continue the Fulbright program the numbers every year might vary a little bit but we don't have only Fulbright we also
Fulbright season ကိုဆက်ပြီးတော့လှုပ်သွားပါမယ်နှစ်စဉ်အရေးအတွက်ကတော့အနည်းငယ်အပြောင်းလဲရှိနိုင်ပါတယ်ကျွန်တော်တို့မှာ Fulbright season တစ်ခုတည်းမဟုတ်ပါဘူး Humphrey season လည်းရှိပါတယ်ဒီနှစ်ဆိုရင် Humphrey season နဲ့ကျောင်းသား2ယောက်သွားဖို့ရှိပါတယ်ဒါပေမဲ့တိတ်ကိုအားရစရာကောင်းတာကရေဒိုကာလအနေနဲ့အပြန်အလှန်ဖလှယ်တဲ့တခြား season တွေရှိနေတာပါအခုလက်ရှိမှာကိုပဲ Federal စနစ်အကြောင်းလေ့လာဖို့မြန်မာနိုင်ငံကလူပုဂ္ဂိုလ်15ဦးအမေရိကမှာရောက်နေပါတယ်။နောက်ပြီးတော့ကျွန်တော်တို့အားပေးနေတဲ့အဓိကကိစ္စတစ်ခုကတော့တက္ကသိုလ်ချင်းဆက်ဆံရေးကိုအားပေးမြင့်တင်ဖို့ပါ။ဒါကသုတေသနတွေအတူလုပ်ဖို့ကျောင်းသားတွေဖလှယ်ဖို့အခွင့်အလမ်းတွေကိုရစေပါတယ်။နောက်ထပ်အားရစရာကိစ္စတစ်ခုကတော့ငြိမ်းချမ်းရေးလှုပ်အားပေး Peace Go အစီအစဉ်ပါ။ဒါကမတူကွဲပြားတဲ့အစီအစဉ်တစ်ခုဖြစ်ပေမဲ့လူမှုချင်းဆက်သွယ်တဲ့အစီအစဉ်တစ်ခုပါပဲ။ဆိုတော့ခြုံပြောရရင်လူမှုချင်းဆက်ဆံရေးကိုတကယ်ပဲတိုးချဲ့နေပါတယ်။
ဒီစီစဉ်ကိုစိတ်ဝင်စားပြီးတော့ပါဝင်ခြင်းသူတွေအတွက်တန်မတ်ကြီးရဲ့အမှားစကားကဘာများဖြစ်ပါမလဲ
Well the Fulbright is really our premier program it's something we love it's a great program it gives an opportunity for me
Fulbright ဟာကျွန်တော်တို့ရဲ့တကယ်ပထမဆုံးအစီအစဉ်ဖြစ်ပြီးတော့ကျွန်တော်တို့တိတ်ကြိုက်တဲ့အစီအစဉ်တစ်ခုပါဒီကနေမြန်မာကျောင်းသားတွေအမေရိကန်မှာနှစ်နှစ်အထိအဆင့်မြင့်ပညာတွေသင်ယူခွင့်ရပါတယ်ဒါဟာဒီဂရီပေးတဲ့အစီအစဉ်တစ်ခုပါတိတ်ပြီးတော့အသုံးဝင်ပါတယ်ပြန်ဆန်မှုတော့ကြီးပါတယ်ဒါပေမဲ့အားလုံးအတွက်ဖွင့်ထားတာပါစေဝန်စားသူတွေကျွန်တော်တို့ကိုဆက်သွယ်ဖို့အခွင့်အလမ်းတွေကိုရအောင်ယူဖို့ကျွန်တော်တို့ကအားပေးပါတယ်
။ဗမာထပ်ပြီးတော့ဖြည့်ဆွတ်ပြောခြင်းပါသေးလဲခင်ဗျာ
just that this is part of what we're really excited about the relationship between our countries is really growing there's a lot of friendship a lot
ဒါဟာကျွန်တော်တို့ကျင်းတဲ့အားရတဲ့ကိစ္စတစ်ခုပါကျွန်တော်တို့နိုင်ငံအကြားမှာဆက်ဆံရေးကတကယ်ပဲတိုးတက်နေပါတယ်ချစ်ကြည်ရင်းနှီးနှွေးထွေးမှုအပြည့်ရှိပါတယ်ဒီလိုအစီအစဉ်မျိုးကအဲ့ဒီဆက်ဆံရေးကိုအားဖြည့်ပေးနိုင်ပါတယ်ဒါ့အပြင်မြန်မာအဖွံ့ဖြိုးတိုးတက်ရေးအတွက်အကျိုးရှိတယ်လို့လည်းကျွန်တော်ထင်ပါတယ်အပြင်းထန်လေလာအတိတုဒ်ကြွန့်ကျင်မှုတွေအများပြဖြစ်ပြီးတော့နှစ်နှစ်ပြီးတဲ့နောက်ပြန်လာကြတဲ့အခါနိုင်ငံကိုအလုတ်ကျွေးပြုနိုင်ကြပါလေ
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီး Scott Marcia ကိုကိုကျော်တော်သင်းကတွေ့ဆုံမေးမြန်းထားတာပါ